ရှင်းအောင်ရှားဒေတာတွေကနိုင်ငံတော်များများကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုထိန်းချုပ်နိုင်ရေးအသွားအလာတွေကိုတင်းတင်းကြပ်ကြပ်ပိတ်ထားချိန်မှာပဲဗီယက်နမ်နိုင်ငံကတော့အသွားအလာပိတ်ပင်ထားတာကိုဖြေလျှော့ပြီးတော့မှဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုပေါင်း300အောက်မှသာရှိပြီးသေဆုံးသူရှိတဲ့ဗီယက်နမ်မှာဗီယက်နမ်မှာမှအခုအခါဗိုင်းရပ်စ်ကူးစက်ခံရဖို့အထူးစိုးရိမ်ရတဲ့အခြေအနေရှိတော့ဘူးလို့ဗီယက်နမ်ဝန်ကြီးချုပ်ငွေရွှန်ရှွမ်ဖာကဗီဒိုဂရီကကြေညာခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားချိန်မှာဗီယက်နမ်နိုင်ငံဟာလူထောင်ပေါင်းချီပြီးတရားခွဲစောင့်ကြည့်ခဲ့တယ်လို့ထိတွေ့ခဲ့သူတွေရဲ့နောက်ခြေရာခံလိုက်တာနဲ့ရောဂါဆန်သက်ရှာဖွေဖော်ထုတ်တာတွေလည်းကြကြပြတ်ပြတ်လုပ်ခဲ့တာကြောင့်ရောဂါထိကျရင်းမှာချီးကျူးခံရနိုင်ငံလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာရောဂါဆန်သက်စစ်ဆေးမှုပေါင်း 38,000 ကျော်ဖြစ်လုပ်ခဲ့ပြီးကူးစက်သူ190နီးပါးရှိတာကြောင့်ကူးစက်မှုတစ်ခုအတွက်စံသက်စစ်ဆေးမှု690ကျော်လုပ်ခဲ့တဲ့သဘောလည်းဖြစ်ပါတယ်။စံသက်စစ်ဆေးမှုနဲ့ရောဂါကူးစက်မှုအကျိုးအစားအရကမ္ဘာမှာထိုင်ဝမ်ပြည်ရင်အများဆုံးလုဆောင်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျ။